နာရောဂါငြိမ်းစေသောအရှင်ယေရှုသခင်ယေရှုဟာလူများအားဘုရားသခင်ရဲ့အကြောင်းကိုတွင်တင်ခဲ့တယ်။ဒါ့အပြင်သူဟာဘုရားသခင်ထံမှလာသောကြောင့်ဘုံတကိုရှိနေတဲ့အကြောင်းကိုလည်းတွင်တင်ခဲ့တယ်။အချက်ပေးတန်ကိုကြားတဲ့အခါကြည်နေတဲ့ရုပ်ပုံများကိုအခြားရုပ်ပုံတို့ပြောင်းပြီးကြည့်ရင်မမေ့ပါနဲ့။ရုပ်ပုံ73ယေရှုနှစ်ချင်းခံသည့်အကြောင်းလွန်ခဲ့သောနှစ်ပေါင်းများစွာကနှစ်ချင်းဆရာယောဟန်ဆိုတဲ့သူဟာဣသေလနိုင်ငံမှာနေထိုင်ခဲ့တယ်။သူဟာလူတွေကိုမိမိတို့ရဲ့အပြစ်မှနောင်တရကြပြီးစစ်မှန်၍တဆူဒီဖြစ်သောဖျားသခင်ကိုကိုးကွယ်လာကြရန်တတိပေးနှိုးဆော်ခဲ့သူဖြစ်တယ်။ယောဟန်ရဲ့ဟောပြောချက်ကိုယုံကြည်သောသူတွေဟာရေ၌နှစ်ချင်းခံယူခဲ့ကြတယ်။ဒီချင်းရဟာဖျားသခင်ကလူတွေရဲ့အပြစ်များကိုခွင့်လွှတ်ရန်နဲ့အသက်တာမှာတန်ရှင်းခြင်းကိုပေးရန်ဆန္ဒရှိတော်မူကြောင်းဖော်ပြလိုက်ခြင်းဖြစ်တယ်။ရှင်ယောဟန်ကငါနောက်မှာငါထက်တကူးကြီးသောသူတပါးရောက်လာမယ်။သူသည်ဖျားသခင်တန်ရှင်းသောဝိညာဉ်တော်အားဖြင့်သင်တို့အားနှစ်ချင်းကိုပေးတော်မူလိမ့်မယ်ဟုမိန့်ဆိုခဲ့တယ်။ပြီးတော့သခင်ယေရှုဟာယောဟန်ထံရောက်လာခဲ့တယ်။သခင်ယေရှုသည်ဘယ်တော့အခါမှအပြစ်မရှိခဲ့တော့လဲနှစ်ချင်းခံယူခဲ့တယ်။ယေရှုဟာရေထဲမှထွက်လာသောအခါအောဖွဲ့နမိတ်လက္ခဏာပေါ်ခဲ့တယ်။ဘုရားသခင်ရဲ့ဝိညာဉ်တော်ဟာဂျိုးငက်အသွင်ဖြင့်ယေရှုအပေါ်သို့ဆင်းသက်လာခဲ့တယ်။ထိုအခါကောင်းကင်မှသင်ကငါနှစ်သက်မျက်နှိုးရာငါ၏ချစ်သားဘီဒီဟုအတန်တော်ထွက်ပေါ်လာခဲ့တယ်။ဒီအချိန်မှစပြီးသခင်ယေရှုဟာနမိတ်လက္ခဏာပေါင်းများစွာကိုပြုလုပ်ခဲ့တဲ့အတွက်လူများစွာတို့ဟာသခင်ယေရှုစီမှာဘုရားသခင်ရဲ့တကူးရှိကြောင်းသိမြင်လာခဲ့ကြပါတယ်။